Welcome to the Voice of America in Burmese.
Washington Review American Tangani, Natana April 12th, Tanilani Manekin season Rigo, Yamasano Dimene, Chanaigani, Konanaiti, Langometer Thousand and Lizen and Lizership, Langlamita de Aguze Rugani, Tolan Penny Babi, Coronavirus Kusamusanga Yibo Chinijau, Viewing Mimaba season with Yon at Tolan Penny Raba, Parmazona, the Rendigo, Kunyawe on that to Piopia Pibame, Chama Kimu Tapa. February day got Sabi, Anna Tinker is sitter, huh? Kulatamagane, Nangagani, Damian, Jagabe, Yamati Duriboma, Jampet, Hugo Murigo, Kuchin, Seller Losan is ever. A gulo Jampet, Hugo Mujang, they saw Adu Yane, Chishin, Jagabe, New York, Adom Yanama, Tidu is happy, Sana Piani Jagabe. Jango Martin Renega, Lungeri, Lama Ribo, Chita Kejabi, February got Salu, Lama Ribo, Mata Pito Keja, Durigo, Giwebi, Sini Yeri, Pertan at the Bego, Senre Kejabari, Sit Anashin, Sunny, Sanapia, the Bedri, Nangan Tahuanga, Muri, Dom Yamama, Tening Renema, Salad Tipwagabi, Sagandang Tamumu Maro, Sitane, Yega, Pika Ninin Edre, Sanapia, Dudu, De Songeabari, Sagandang Tega, Moya, Yeu, Seninji, Gali, Gata, Sare Muri Maro, Supong, Saget the Bait, Ayo the Bait, Sayang Ni Sanapia the Bait, Chinun Yukan, Debabu lay at the Bait, Sara Rigo, Senreke Jabari, Manali New Maro, Pamanangano Saya, Jungta Tamaga, Pujo Bawende, Tapansu the Baitin, Chamia Dazi New Nedre Male, on the Bait Dolan the Bait Sajan, Senreke Jadalu, Mogo Maro, Lungeri Suzi, the Yata Bait Kudo Kajaba. Langan Tahuanga, Bagan, Maitila, Ninjan, Pele, Downji, Hurong, Pa'an, Dangu, Piu, Pachindine, Mogao, Monyan, Pakanuripian, Taninai Danga, Dawene, Langno Bamara, Modo Sagarinet, Sia Nashan, Sangu, Chita Kitana. Sit down on a thing in a February Tianiga Sabi, Ibrola Setianity, Nangatawan Sanapia Murima, Tisonga to Konya Joshinibi Tibi, a Pansi Kanaduga, Don Down Joshini Babi. Nima Sitaga, Gientinerega, Gianu Tamahanga, Tainchode, Pabon Kane, Dublaya Kaya in Rego, Lidon at Takamuri Lonely Letter, Tida Ganri Biluya, Jonshinia Relo, Gianu Pioguanga, Viego Piovari, Nima Sitaga, Editida, Ma Bonje Gabi, and Nama. Any data the jogo, we hang on a tension name to it. Lee and Rene, Pianwe Sanji Nirelo, data Ganriga, Piovari. We hang Damaga, leaving Gani, let sit down with Chita Lara Shiraja, Tapi Tenshaw Niaraba. Pabon Kayan de Mamuni Luruba, Bonko Chenry, Dupi, Nitai Niadalo, Jayo Lurugaro, Totown Nite, Tapi Nitai Nijaraba. A Yata Pidure Poma, Jump at Pukamu, a low portrait. Anna Tainter is set up or Pimata, Ye Muri. Lenna Yang Chamu, Pepin Dari, Pian, Yamananga, Lipa Nepa, Mapian Taya, no fly song, but Tama Pibu Dread, Tauchani Kula Tamaga, Longjoy Concierge, Yama Yi Tita Sunuva, Kula, Yama Miran Kuzile, Ucho Motonga, Taiton Kebari, Bigger at the Rimba Tamabe, Yama Sita, Lijon Takemugani, Tisong Tayamu, Shigera now, Nain Rugo Sokwa, be trippy near it. Doka dega, the town of town of Shinibi, the cho door down to them, a bow on the other loo, the chogaro, the pet tining and go to the attention on the araba. Yamanangama sitaga, anna thing like done a better be, Nangandagari, the need in your tech don't be a hurigo, the only Russia, Nangandriga, Handani relu, E. Uropa, the maga, Nanganjai, Muara, Sanya, a chike, Joseph Uraga, the Ningrini, Mapio Jalibari, the gelu, Yamanangan, democracy, Jambi, Posaun Nay. EU နေနဲ့စီးပွားရေးထောက်ကူရေးပိုးပြီးပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။လက်နက်ရောင်းချမှုပိတ်ပင်လာလို့စစ်ကောင်စီပေါ်မှာပြည်ထောင်ချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြိုးပမ်းချက်တွေကိုရုရှားနဲ့တရုတ်တို့ကဟန်တာဖို့လုပ်နေတာဟာတိတ်တော်မထူးဆန်းဘူးလို့ဘိုရော့ကဘလော့ဆန်နဲ့နာမယာဒါကြေရပါ။ပထဝီနိုင်ငံရေးရပြန်ဆိုင်မှုတွေကြားမြန်မာနိုင်ငံအရေးသဘောတူညှိနှိုင်းမှုတွေရဖို အာနာတိန်ထားတဲ့မြန်မာစစ်တပ်ကိုအထီးကျန်အောင်လုပ်တာဟာတရုတ်နဲ့ပိုးပြီးနှီးစပ်အောင်လုပ်တယ်လို့ဖြစ်သွားမှာကိုအိန္ဒိယကစိုးရိမ်နေတယ်လို့အိန္ဒိယမြန်မာနှစ်နိုင်ငံကြားကရှေ့လျားလာတဲ့နေဆက်တလျှောက်မတိမငင်ဖြစ်လာမှာကိုပါကြောက်တဲ့အတွက်မြန်မာပြည်ကနေအပြေရှာရေးမှာအိန္ဒိယဘက်ကစစ်အာဏာပိုင်တွေနဲ့ထိတွေ့ပြောဆိုခြင်းနဲ့ဆန္ဒရှိနေတယ်လို့အကြေခတ်တွေကသုံးသပ်ကြပါတယ်။မြန်မာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်အာဏာပိုင်တွေရဲ့ဖြိုခွင်းမှုကလည်းရာနဲ့ချီတိုက်ဆုံးကြရတဲ့နောက်အမေရိကန်နဲ့ဒီမိုကရေစီထွန်းကားတဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာအရေးယူတံခတ်ပြီးဖိအားတွေပေးနေပေမဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီအိန္ဒိယနိုင်ငံကမြန်မာစစ်အာဏာပိုင်တွေကိုဘာကြောင့်ဂုတဲ့ပို့ပြီးပြင်းပြင်းထန်ထန်မရှုတ်ချရတယ်လဲဆိုပြီးမေးခွန်းတွေထုတ်တာခန့်နေရတာပါ။အိန္ဒိယဘက်ကတော့အရေးယူတံခတ်မှုတွေချမှတ်တာဟာမြန်မာပြည်ကနာကိုဖြည့်ရှင်းပေးတယ်နဲ့လမ်းမျိုးမဟုတ်ဘူးလို့ယူဆကြောင်းအကဲခတ်တွေကသုံးသပ်ပါတယ်။ New Delhi မှာရှိတဲ့ Observer Research Foundation ကမဟာဗျူဟာလေ့လာရေးအစီအစဉ်အကြီးကဲ Harsh Pan ကတော့အိန္ဒိယအနေနဲ့မြန်မာစစ်တပ်နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားရေးဟာတိတ်ကိုအရေးပါကြောင်းမြန်မာပေါ်မှာတရုတ်တနိုင်ငံနဲ့စကားပေါက်တဲ့အနေအထားမျိုးကိုအိန္ဒိယကမလိုလားသလိုအိန္ဒိယရဲ့အိန္ဒိယနိုင်ငံတွေကနောက်တနိုင်ငံတရုတ်ဩဇာကံဖြစ်လာမှာကိုလည်းမလို့လားလို့ပါလို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချာနေကအိန္ဒိယတမ္မကြီးကေနာဂရရှ်နာဒူးကမြန်မာစစ်အာဏာပိုင်တွေနဲ့ထိတွေ့ဆက်ဆံတဲ့လမ်းအလုံးကိုအိန္ဒိယကထောက်ခံမှာဖြစ်ကြောင်းပြောခဲ့တာပါ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာတနေ့တော်နေ့မနေ့ကင်ဗီအိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာဆက်အနာသိမှုကိုဆန့်ကျင်ပြီးအကြမ်းဖက်အာဏာဖီဆန်ရေးတိုက်ပွဲဝင်နေကြတဲ့ CDM လှုပ်ရှားသူတွေကိုကူညီထောက်ပံ့နိုင်ရေးရန်ပုံငွေရှာတဲ့ဈေးရောင်းပွဲတစ်ခုကို Anti-Dictatorship in Burma အဖွဲ့ကကမ္ဘာကထပြုပြီးအမေရိကန်အရှိတ်အကြမ်းဗာဂျီးနီးယားပြည်နယ်က Taste of Burma မြန်မာစားတောက်ဆိုင်ရှေ့မှာအစားအသောက်နဲ့ပစ္စည်းမျိုးစုံခင်းကျင်းရောင်းချခဲ့ပါတယ
်ဒီနေ့ဗာဂျီးနီးယားက Taste of Burma ဗမာ Restaurant မှာဆိုင်လေးဖွင့်ပြီးတော့fundraising လုပ်တာပါလို့เนาะဗမာပစ္စည်းလေးရောင်းတဲ့လူတွေရယ်ဗမာအစားအစာလေးဒီကျမတော့ဆိုဘီနီးယားရောင်းတာဗမာပြည်အတွက်ပ
ါရန်ကုန်ငွေပွဲအတွက်ဈေးရောင်းသူမြန်မာအမျိုးသမီးတူပြောသွားတာပါဒီဈေးရောင်းပွဲကိုလာရောက်အားပေးဝယ်ယူစားသုံးကြတဲ့ Maryland ပြည်နယ်ကဥယျာဉ်ထွေးကလည်းမြန်မာပြည်ကလိုအပ်နေသူတွေကိုအကူအညီပေးသွားမယ်လို့ပြောပါတယ
်ကျွန်တော်နိုင်ငံတကာမှာရှိတဲ့ပြည်သူတွေပံ့ပိုးတဲ့အမည်နဲ့ကျွန်တော်ဈေးရောင်းပွဲလေးလုပ်တယ်ရလာတဲ့ပတ်စံအားလုံးကိုပမာပြည်တွင်တက်ရှိစီလီယံမူမန့်ကိုလုပ်ရတဲ့လူတွေကိုကျွန်တော်တို့ကဦးစားပေးပြီးလုပ်ကြမှာပါဒီတိဆော့ဘာမားနေအကုန်လုံးချက်ပြုတ်ပေးတာပါတယ်ဒီမှာလာရတဲ့လူတွေကလည်းအဲ့ဒါကြိုက်တဲ့အစားအသောက်လေးစားပြီးတော့ကြိုက်တဲ့လောက်ကိုပမာပြည်တွင်လှူဒါန်းလုပ်ရပါတယ
်ဈေးအောင်ပွဲမှာတော့မြန်မာရိုးရာအစားအသောက်တွေအပြင်နေ့စဉ်အသုံးလိုတဲ့မြန်မာဆေးဝါးကရင်တင်တိုင်းအင်ဂျီနဲ့တပတ်တွေနှွေဦးဒေါ်လာရေးတီရှပ်တွေလက်သုံးကြောင်းပုံနှာခေါင်းစည်းတွေရောင်းချသလိုအမေရိကန်နိုင်ငံသားတချို့ကလည်းသူတို့အိမ်တွေမှာစုဆောင်းထားတဲ့မြန်မာရိုးရာယွန်းနယ်ပစ္စည်းတွေချရောင်းရင်းရန်ပုံငွေလှူဒါန်းကြတာကိုလည်းတွေ့ရပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာဒီကနေ့အချိန်ထိကိုဗစ်ကူးစက်သူပေါင်း135သန်းကျော်ရှိလာခဲ့ပြီးကိုဗစ်ကြောင့်သေဆုံးသူ3သန်းနီးပါးရှိလာပြီဖြစ်တယ်လို့ Johns Hopkins Coronavirus သုတေသနစင်တာရဲ့မှတ်တမ်းကဆိုပါတယ်။ဒါကြောင့်အခြားနိုင်ငံတွေမှာထုတ်တဲ့ကိုဗစ်ကာကွယ်ဆေးကိုသူတို့နိုင်ငံတည်းသုံးဖို့တရုတ်ကစဉ်းစားနေကြောင်းအခြားနိုင်ငံရဲ့ကိုဗစ်ကာကွယ်ဆေးထုတ်နည်းလမ်းတွေနဲ့တရုတ်ပြည်တွင်းထုတ်ကာကွယ်ဆေးနည်းလမ်းကိုပေါင်းပြီးတရုတ်ရဲ့ကိုဗစ်ကာကွယ်ဆေးတွေပိုပြီးအာနိသင်ကောင်းလာစေဖို့လိုလားကြောင်းတရုတ်နိုင်ငံကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့တနင်္ဂနွေနေ့တရက်ထဲမှာတင်ကိုဗစ်လူနာသစ် 1,900 ကျော်ရှိပြီးအမေရိကန်နဲ့ဘရာဇီးပြည်ရင်အိန္ဒိယကကိုဗစ်ကူးစက်သူ 13.3 သန်းနဲ့တတိယလိုက်နေပါတယ်။အမေရိကန်မှာတော့ကိုဗစ်ကူးစက်ခဲ့သူပေါင်း 31 သန်းကျော်ရှိပြီးဘရာဇီးမှာ 73.4 သန်းရှိပါတယ်။ဒီနိုင်ငံမှာတော့ကိုဗစ်သဒ္ဒထလိုင်းကိုထိန်းချုပ်ဖို့စနေနေ့ကစပြီး10ရက်ကြာလော့ကဒေါင်းချလိုက်ပြီဖြစ်ပါတယ်။ရူမေးနီးယားနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း3,000+ရှိပြီး2000ဝယ်ဝန်းကျင်သေဆုံးခဲ့ရပါတယ်။ပြင်သစ်နိုင်ငံမှာတော့ Pfizer နဲ့ Moderna ကာကွယ်ဆေးနှလုံးထုတ်တဲ့ဂျာကာလာကို4ဗတ်အစားသတင်း6ဗတ်အထိတိုးပေးလိုက်ပါတယ်ခင်ဗျာ။ ။ဗန်ကောက်မြို့နဲ့ကိုဗစ်ကူးစက်မှုတိုးနေတဲ့အခြားဒေသတွေကနေမိမိတို့နယ်ရီကိုပြန်လာကြသူတွေမဖြစ်မနေကွာရန်တင်းဝင်ရမယ်လို့ထိုင်းနိုင်ငံရဲ့နယ်မြေဒေသကြီး40မှာတင်းကျပ်တဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။ဗန်ကောက်မြို့တော်မှာကိုဗစ်ကူးစက်မှုတွေအတော်မြင့်တက်နေတာပါ။ထိုင်းလူဆုံခရန်လို့ခေါ်တဲ့ဒကြံကာလအားလိုက်ရဲ့မကြခင်ကြားရောက်လာတော့မှမို့မြို့ပေါ်နဲ့အခြားဒေသတွေမှာအလုံးလုံးနေသူတွေဒီရက်ပိုင်းနဲ့မိမိတို့ဇာတိရက်မြေကိုပြန်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့တရက်ထဲကိုဗစ်ကူးစက်သူ980နီးပါးရှိတယ်လို့အစိုးရကကြေညာပြီးအခုချိန်ထိထိုင်းနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း32,000ကျော်သွားပြီဖြစ်ပါတယ်။ချင်းမန်မြို့မှာလည်းအခုနောက်ဆုံးကိုဗစ်ကူးစက်သူလူနာသက်280ကျော်ထပ်မံတွေ့ရှိထားပြီးဒီရည်အတွက်ကိုတော့တနင်္လာနေ့စီရင်ကြမှာဖော်ပြမှာဖြစ်တယ်လို့ကျန်းမာရေးရာရှိတွေကပြောပါတယ်။ဒီလာတဲ့ဗန်ကောက်မြို့မှာကိုဗစ်ကူးစက်ခဲ့သူ1000ကျော်ရှိလာတဲ့အတွက်ထိုင်းနိုင်ငံတွင်ကိုဗစ်တတိယလှိုင်းရဲ့အဓိကကျတဲ့နေရာဖြစ်လာပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုကတော့တကြံပိတ်ရက်ကာလအတွင်းပြည်သူတွေအပြင်းမထွက်ပဲနေမှာပဲနေကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။တရုတ်နိုင်ငံအနောက်မြောက်ဘက်ခြမ်းရှင်ကျန်းဒေသကမြေအောက်ကျောင်းမီးသွေးတွင်တစ်ခုမှာပိတ်မိနေတဲ့ကျောင်းမီးသွေးတူပေါ်ရေးသမား22ဦးကိုကယ်ဆယ်နိုင်မှုတောင်းဝန်ရှိသူတွေကြိုးပမ်းနေပါတယ်။ရှင်ကျန်းဒေသမှာစနေနေ့ညနေပိုင်းရေကြီးခဲ့တဲ့အတွက်မြေအောက်ကျောင်းမီးသွေးတွင်လည်းရေလွှမ်းမှုခဲ့ပြီးတူပေါ်ရေးသမားတွေအဲ့ဒီထဲမှာပိတ်မိနေကြတာပါ။ကနဦးမှာလူ10ဦးကိုကယ်ဆယ်နိုင်ခဲ့ပြီဖြစ်ပေမဲ့နောက်ထပ်ကျန်နေသေးတဲ့22ဦးအပြင်ကိုရောက်လာနိုင်ဖို့ကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေတယ်လို့စင်ဝါသတင်းကဆိုပါတယ်။ကမ္ဘာပေါ်မှာလူအသေးပြောက်အများဆုံးဖြစ်ရတဲ့မှာတရုတ်နိုင်ငံကကျောင်းမီးသွေးတွင်နေလဲပါဝင်ပြီးပြန်နေရလုံုံရေးတွေလှုပ်ထားပေမဲ့ဓာငွေယူစိတ်တာပေါက်ကွဲမှုဖြစ်တာကမကြာခဏဆိုသလိုဖြစ်ပေါ်နေတာတွေ့ရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းချုံကင်းမြို့မှာကြောင်မေးသွေးတင်နေပိတ်မိနေတဲ့အလို့သမား23ဦးသေဆုံးခဲ့ရပါတယ်ခင်ဗျာဗီအိုရဲ့တင်းနာနေမနက်ခင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးဖို့ကြဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါခင်ဗျာ
တရင်ပြည်နယ်ဖားပွန်ခရိုင်တွင်းက KNU တပ်မှငါထိမ့်ချုပ်ရနေရာတွေကို AP လ17ရက်နေ့ကစစ်ကောင်စီဘက်ကလေရင်တွေပြန်ဝဲလာပြီးပြစ်မှတ်ရှာဖွေတာတွေလုပ်တဲ့အပြင်အဲ့ဒီဒေသမှာလက်နက်ကြီးနဲ့ပြစ်နေတာတွေရှိနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်ကျမမအေးမှာပါကရင်ပြည်နယ်အတွင်း KNU တပ်တွေထိန်းချုပ်ရာဖားပွန်ခရိုင်နဲ့ဒူပလာယာခရိုင်တွေအတွင်းမှာလေရင်တွေပြန်ဝဲပြီးပြစ်မှတ်ရှာတာတွေလုပ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ရကြောင်း KNU တပ်မှ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပြပါတယ
်ဒီနေ့ဒီမှာဒီနေ့လေ7နှစ်မှလာဝဲတယ်ဒါမဲ့ဘာမှမပြူပြန်သွားတယ်ဒီညနေလာမပြောတတ်ဘူးဟုတ်တယ်လာဝဲတယ်ဒီဒီမှာ
ဟုတ်ကဲ
့အဲ့ဒီဒီဘုနုဂွေမှာမယ်အဲ့ဒီအပေါ်မှာလာဝဲတယ်ဘယ်မှာပြည့်တဲ့နေရာလဲအော်လူကတော့သူစစ်ပူတာပေါ့ဒါပေမဲ့ဒီလိုလာဝဲတော့လူများတော့သူဒီလုကင်းနေနေရာပေါ့လေသူတို့၆ထွက်ကြတာပေါ့နော
်ဟုတ်က
ဲ့ဒီဗီလာကိုရဲ့နေကလည်းဖာပွန်ခရိုင်နဲ့ကိုလေရင်တွေနဲ့ပြန်ဝဲတာရှိတယ်လို့ဖာပွန်ခရိုင်လူတော်မြို့နယ်စောမှုဘလော့အုပ်စုဝါကလေးထူမှာခြေစိုက်နေရာယူထားတဲ့စစ်ကောင်စီတပ်တွေဖြစ်တဲ့တပ်ပခခမရ20ကနေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံတွေရဲ့လုပ်ငန်းခွင်နဲ့လက်နက်ကြီးတွေကျလာတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်ခဲ့ရတယ်လို့လည်းဆိုပါတယ်
။နောက်အမျိုးတွေကလည်းသူတို့ကလက်နက်ကြီးနဲ့ထူထဲနေတဲ့ခါကျတော့မြို့တွေရဲ့စေယုံကြီးမြို့ပြည်သူစေယုံကြီးအဟောင်းနေရာမှာလည်းသူတို့လက်နက်ကြီးတွေထောင်ထားတယ်။တော့ဒီချောင်းကနာပေးတော့တန်းပဲကျွန်းစင်းချောင်းနာပေးမှာလည်းလက်လက်ကြီးထောင်တာလူပုံကြားထဲမှာ
ဖာပေါ်မြို့ပေါ်မှာတော့အင်တာနက်ဖြတ်တောက်တာမီးဖြတ်တာအပြင်သတင်းရှိနေတဲ့ဆလောင်းတွေကိုပါလိုက်သိမ်းတာတွေလုပ်နေတယ်လို့လည်းဆိုပါတယ်
။ဟုတ်ကဲ့အကုန်လုံးလိုက်သိမ်းတယ်တ мян ဖုန်းဆိုင်နေဖုန်းတွေလည်းအကုန်လုံးစစ်တပ်ကယူတာဖုန်းတွေလည်းယူရတယ်ဆလောင်းတွေလည်းယူရတယ်နောက်ပါလဲဆူလာပြားတွေပါတွေအကုန်လုံးတဲသွားလာတယ်။ယူဆိုင်အိတ်တွေလည်းတဲအဲ့လိုတွေလုံးတာ
ဖာပေါ်ခရိုင်ထဲမှာတော့မြို့ပေါ်လူထုလည်းဘုန်းကိုချင်းတွေတူပြီးဘေးလွတ်ရာမှာနေထိုင်နေရတယ်လို့ကျေးရွာလူထုကတော့တောတောင်တွေထဲမှာထွက်ပြေးနေထိုင်နေရပါတယ်။မလ28ရက်နေ့နဲ့28ရက်နေ့တွေမှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကျေးရွာတွေကဒေသခံတွေတိတ်ဆုံးကြတာ၊ပြည်ထောင်နဲ့ထိခိုက်ဒဏ်ရာရရှိတာတွေအပြင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေအဖြစ်လူရေ 12,000 ခန့်ဟာတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံအနှံ့နေစဉ်နဲ့အမျှဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကို အနာဒိန်စစ်တပ်ကအကြမ်းဖက်ပြိုခွင်းဖမ်းဆီးတာတွေအဆက်မပြတ်လှုပ်လာတာကြောင့်ဒီလိုဆိုရင်ပွဲအခြေအနေတွေကိုရှောင်ရှားဖို့တိုင်းဒေသနဲ့ကန်အဖွဲ့တွေရှိတဲ့နေဆက်ဒေသတွေကိုတင်းရှောင်လာသူတွေအများပြားရှိနေပါတယ်ဆရာနာသိမှုစန့်ကျင်လှုပ်ရှားရင်းနေဆက်ဒေသတွေကိုတင်းရှောင်လာကြသူတွေအကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညောင်ဝင်းအောင်ပါအနာဒိန်စစ်ကောင်စီရဲ့တပ်တွေကမြို့တွေမှာရောနယ်တွေမှာပါ ချစ်တဲ့ဆန္ဒပြသူတွေနဲ့တပိတ်စခန်းခံတပ်တွေကိုပြစ်ခတ်ဖြိုခွင်းနေတာတွေကြောင့်နေ့စဉ်နဲ့အမျှလူ၄ဆုံးနေရပါတယ်။စကိုင်းတိုင်းကလေးမြို့တာဟန်အရက်ကတပိတ်စခန်းဖြိုခွင်းခံရတာအခုရပ်ပိုင်းတဲ့ဗကုမြို့ဘော်ကတပိတ်ခံတပ်တွေကိုပြစ်ခတ်ဖြိုခွင်းနေတာတွေလူမှုကွန်ရက်ဗီဒီယိုတွေမှာမြင်နေရပါပါ။ဒါအပြင်ပုံမှန်တရား၄၄အမိတ်ထုတ်ထားတဲ့ညဘက်ကာလအတွင်းအာဏာသိမ်းမှုစ ထုတ်ထားတဲ့နာမည်ကြီးအနုပညာရှင်တွေသတင်းသမားတွေကိုပါမကျန်လိုက်လံဖမ်းဆီးနေတာဖြစ်ပါတယ်။တချို့ကတော့ဖမ်းမိသွားပြီးတချို့ကလည်းရှောင်တင်းနေရဆဲဖြစ်ပါတယ်။ဒီလိုဆိုရင်ပဲအခြေအနေတွေကြုံလာတာကြောင့်သူတို့အနေနဲ့တိုင်းမြန်မာနယ်စပ်ကကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေကိုတင်းရှောင်လာရတာဖြစ်ကြောင်း CDM မှာပါဝင်တဲ့မြေထားဝန်ထမ်းစက်ကောင်းမောင်းစရာဦးမြတ်လွင်ကပြောပါတယ
်။ကျွန်တော်တို့ကတော့ရင်းရင်းချမ်းချမ်းပဲအဲ့ဒီတုန်းကဒီလိုပဲယူသားသားပဲ AC ဆန္ဒပြတာပါ။ဒီဘုံဘုံနေကြတော့ရဲ့ယူဘုံနေကြတော့ပြေးခဲ့တဲ့ရက်တွေကတော့ရှိပါသေးတယ်။ဒါပေမဲ့အကြမ်းဖက်နေနေတော့ကျွန်တော်တို့ပြေးခဲ့ရတဲ့ကာလတွေရှိခဲ့ပါတယ်။ကျွန်တော်တို့ဖိုင်းရင်လည်းသူကရင်းပြောရင်တော့အရှင်နာမမဟုတ်ပါဘူး။ပြေးပဲရမှာ။ဒါကြောင့်ထွက်ပြေးလာတယ
်။အနာသိန်းကောင်စီက CDM လှုပ်ဆောင်နေသူတွေကိုဖမ်းဝရမ်းထုတ်လိုက်လံဖမ်းဆီးနေတာကြောင့်အားကိုရမယ်လို့ယုံကြည်ထားတဲ့ KNU နေပြည်တော်ကိုဝင်ရောက်ခိုလုံလာရတာဖြစ်တယ်လို့အမည်မဖော်လိုတဲ့ CDM ကျောင်းဆရာမတူဦးကပြောပါတယ်။
ပထမဦးဆုံးကျွန်တော်တို့ဒီဝန်ထမ်းတွေဟိုဒီနယ်လောက်တဲ့ဝန်ထမ်းတွေဖမ်းရထုတ်ပြီးတော့ပြီးတော့အားကိုရစီလို့ဒီတိုင်းမှာတနက်ကန်တွေရှိတယ်ပေါ့ဒါဒီဒီပြည့်လုံးနဲ့ဆိုင်နေမှာတနင်္ဂနွေလုံးနဲ့ဆိုင်နေတဲ့ကြောင့်ဒီညလေးမျိုးကလည်းဒီဒီဒီလူတစ်ပိတ်စစ်တောင်မပေါင်းနေဆိုတော့ကျွန်တော်တို့အဲဒီဝန်ထမ်းတွေပေါ့ဖမ်းဆိုင်ဝန်ထမ်းတွေရှိပြီးတော့ဒီဒီတစ်ပိတ်စစ်တောင်မပေါင်းနေဆိုတော့ကျွန်တော်တို့ဒီဝန်ထမ်းတွေနဲ့အတိုင်းမှာတနက်ကန်တွေနဲ့ဒီချင်းဆုံချင်မှုလည်းရလာတယ်သူတို့ဘက်ကဆုံချင်ရပေါ့နော်ဒီမှာလည်းမင်းတို့ပြေးထွက်လာတယ်မှာလို့စဝင်လာကလေးတော့ပြောတာကြီးလားကျမတို့ကကုညီနိုင်မဲ့ဘယ်လိုအရာမျိုးမဆိုအကူညီတောင်းမှာကုညီဖို့အသက်မှာ
အခုလို KNU နေပြည်တော်ကိုခိုလွန်လာရတယ်ဆိုပေမဲ့ KNU ထိန်းချုပ်ဧရိယာတွေကတချို့တပ်မဟာနေမီတွေကိုမြန်မာစစ်တပ်ကလေကြောင်းထိုးစစ်နဲ့တိုက်ခိုက်တာမျိုးပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပေါ်ခဲ့ပါတယ်အခြားတိုင်းသားလက်နက်ကိုင်နေမီတွေဖြစ်တဲ့ KIA TNL စတဲ့ကချင်နဲ့ရှမ်းမြောက်နေမီတွေမှာလည်းမြန်မာစစ်တပ်နဲ့အခုရပိုင်းတွင်တိုက်ပွဲတွေဖြစ်နေပါတယ်ခင်ဗျာ
ဒီအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ရန်ကုန်အခြေစိုက်တက္ကသခေါင်းဆောင်လည်းဖြစ်ဒဂုံတက်သူចောင်းသားသမဂဥက္ကဋ္ဌလည်းဖြစ်တဲ့ကိုမင်းဟန်ထက်နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်။ကျမအင်ဂျင်နိုင်ပါထက်ထတူចောင်းသားသမဂ္ဂပေါ့เนาะရန်ကုန်မှာကစစ်ကောင်စီကတော်တော်လေးဒီဆန္ဒပြတဲ့သူတွေရောចောင်းသူចောင်းသားတွေရောသူတို့တော်တော်လေးပြင်းပြင်းထန်ထန်အောင်ဖိနှိပ်နေတဲ့ခါကျတော့ဒီចောင်းသားသမဂ္ဂရက်တီလှုပ်ရှားနေတဲ့အခြေအနေအခုဘယ်လိုရှိလဲရှင
်အရင်ဆုံးတော့ကျွန်တော်တို့တွေကလူလူထုတ်ရှားမှုတွေဆက်ပြီးတော့ရှိရနိုင်မယ်လူလူကဒီစစ်အာဏာသိမ်းမှုပေါ်မှာဆန့်ကျင်ကြောင်းစစ်အာဏာသိမ်းမှုကိုတော်လှန်ကြောင်းပြသနေရမယ်နိုးကြားနေရမယ်လို့ကျွန်တော်တို့ကအမြဲတမ်းယူဆတယ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းရန်ကုန်မြို့အတွင်းမှာဆိုတော့ဒါတော်တော်လေးကိုရဲဆက်ဆက်ဖြိုခွင်းနေဆိုတော့သကလုံးထက်ဆိုင်တော့မှတကယ်ကိုရည်ရွယ်ချက်ရှိရှိနဲ့ဟိုသူတို့ပြစ်တတ်နေကြတဲ့အခြေအနေမျိုးဖြစ်နေကြပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်တော်လူလူကိုလှုံ့ဆော်တဲ့ကိစ္စတွေကိုကျွန်တော်လုံးကြတယ်ဒါပေမဲ့ဒီပိုင်းမှာလူလူကလမ်းပေါ်ထွက်လာတယ်စုယုံတယ်လူပင်လေကြီးလိုမျိုးပြန်ဖြစ်တယ်ဆိုတော့အခြေအနေမျိုးကပြန်ဖြစ်ဖို့ကရာခိုင်နှုန်းတော်တော်လေးနည်းတယ်ဒါလူလူရဲ့ဒီရင်းရမဲ့ တို့အသက်ပေါင်းများစွာလည်းရှိနေတယ်။အဲ့တော့လက်ရှိချိန်တွေမှာကျွန်တော်တို့တွေကတချို့သောမျိုးနယ်တွေမှာကြောက်ကြားပုံစံတွေနဲ့ကျွန်တော်တို့ရဲ့ဆန္ဒထုတ်ပေါ်မှုတွေအများအားရှိနေတယ်။ဒီဆန္ဒရှင်ကိုကျွန်တော်အများအားစန့်ကျင်နေတယ်ဆိုတဲ့အကြောင်းတော့ကျွန်တော်ကြောက်ကြားပုံစံမျိုးနဲ့ဒါကျွန်တော်တို့ဆန္ဒထုတ်ခေါ်တာတွေရှိတယ်။အဲကျွန်တော်တို့အခုဆောင်ရွက်နေကြတဲ့ဒီအနီရောင်လှုပ်ရှားမှုပေါ့ဘယ်တော့မှအုပ်ချုပ်ခွင့်မရစေရဆိုတဲ့တင်းမျိုးနဲ့ကျွန်တော်လှုပ်ရှားတယ်။လမ်းမတွေကိုကျွန်တော်အနီရောင်တွေကြောင်းကြမယ်။အနီရောင်အလံတွေလွှင့်ထူကြမယ်စသည်ဖြင့်ပေါ့။ဒီလိုလှုပ်ရှားမှုတွေကိုကျွန်တော်တို့လုပ်ကြတယ်။ဒါအရင်နေ့တွေကလည်းဒါကျွန်တော်တို့မျိုးနယ်လိုက်စစ်ကြောင်းတွေချီတက်ဖို့ကျွန်တော်စီစဉ်ခဲ့ကြတာတွေရှိတယ်။ဒါပေမဲ့အဲရန်ကုန်မြို့မှာကျွန်တော်စစ်ကြောင်းမှာချီတက်လို့မရတော့အောင်ကိုပဲသူတို့တွေကတင်းတင်းကြပ်ကြပ်ကြီးကိုဖြိုခွင်းနေတာကိုကျွန်တော်တို့အများနဲ့ကြုံရတယ်။ပိတ်ပြီးတော့ပိတ်ဆို့ဖမ်းဆီးရလို့ကျွန်တော်တို့ကြုံရတယ်။အဲ့လိုမျိုးဆိုတော့ကျွန်တော်ကတော့ဟိုလောလောဆယ်အချိန်မှာတော့ရရင်ရတယ်လို့နီးနေကျွန်တော်တို့ကကျွန်တော်တို့ရဲ့ဆန္ဒတွေကိုပြနေကြဖို့လိုတယ်။ရရင်ရတယ်လို့နီးလည်းနဲ့ကျွန်တော်ကတော်လှန်နေကြဖို့လိုတယ်။ဆိုတော့လောလောဆယ်တော့ကျွန်တော်ကကြောက်ကြပုံစံနေနဲ့ကျွန်တော်တို့ကဆန့်ကျင်တော်လှန်နေကြတယ်။အဲနောက်တစ်ချက်ကဂလူဒုနိုးကြလာအောင်ကျွန်တော်တို့ဆောင်ရွက်နေကြတာရှိပါတယ်။
ဟုတ်ကဲ့အဲ့တော့ဟိုတက္ကသိုလ်ကျောင်းနေကရောခုကဖွင့်ထားတာလားတက္ကသိုလ်ကျောင်းနေရဲ့အခြေအနေကဘယ်လိုရှိလဲရှင
်တက္ကသိုလ်တွေကတော့ပိတ်ထားပါတယ်ဒါပေမဲ့ဒီသူတို့ရဲ့ဒီရန်ရရကတော့ဆက်ပြီးတော့လက်ပတ်နေတယ်ပေါ့အဲ့တော့အထူးသဖြင့်တော့ဒီဆရာမတွေဝန်ထမ်းတွေကတော့ဟိုရုံးတွေတက်ကြတာမျိုးတွေရှိရဲ့အစကတော့ဒီတက္ကသိုလ်တွေမှာဒီ CDM တက္ကသိုလ်တွေအဖြစ်ကျွန်တော်တို့တွေကျောင်းသားသမဂ္ဂတွေကနေပြီးတော့ကျောင်းသားသမဂ္ဂတော်တော်များများပါပဲကိုယ့်ရဲ့တက္ကသိုလ်ကိုပြန်ပြီးတော့ချိန်ပိတ်ကြတာတွေ CDM တက္ကသိုလ်ဖြစ်ကျင်းရကြတာတွေရှိရဲ့ဒါပေမဲ့ဒီနောက်ပိုင်းမှာဒီဆေးအုပ်စုကနေတော်တော်လေးကိုပြင်းပြထန်ထန်ဖိအားပေးပြီးတော့ရုံးပြန်တက်ခိုင်းတဲ့အခြေအနေမျိုးတွေကြောင့်ရုံးပြန်တက်နေကြတဲ့ဆရာမတွေဝန်ထမ်းတွေလည်းရှိနေတယ်ပေါ့အဲ့လိုမျိုးရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ရန်ကုန်မှာတက္ကသိုလ်တော်တော်များများမှာစစ်တက်ကနေပြီးတော့တက်ဆွဲထားတယ်ဗျအဲ့တက်ဆွဲထားတဲ့အခြေအနေကြောင့်လည်းဒီကျောင်းထဲမှာနေနေတဲ့ဝန်ထမ်းတွေပါတွေအနေနဲ့ CRM လုပ်ဖို့ဆိုတာအင်မတန်ခက်ပြီးတော့လောလောဆယ်တော့သူတို့ရဲ့ဝန်ထမ်းရန်ရကတော့ဆက်ပြီးတော့အခုချိန်မှာလဲပတ်နေပါတယ်
စစ်ကောင်စီဘက်ကဒီကျောင်းသားသမဂ္ဂတွေကိုလေသူတို့ဖိနှိပ်နေတဲ့အပိုင်းမှာပေါ့နော်အခုဒီကျောင်းသားသမဂ္ဂတွေထဲမှာဟိုဖမ်းဆီးခံရတဲ့သူတွေဒါမှမဟုတ်ပြစ်ဒဏ်ခံရသူတွေပေါ့လေအဲ့ဒီအရေးအတွက်တော့ဘယ်လောက်ရှိလဲရှင
်ဟောကျွန်တော်တို့ဒီဖမ်းဆီးခံရတဲ့သူကတော့ဒီရန်ကုန်မြို့မှာရှိတယ်ကျွန်တော်အယောက်20နီးပါးလောက်ဒါကျွန်တော်ရန်ကုန်တိုင်းမှာရှိကျောင်းသားသမဂ္ဂကျွန်တော်တို့အဖွဲ့ဝင်တွေရဲ့ပေါ့နော်ဆိုတော့အဲ့လာတွေကတော့အယောက်20နီးပါးတော့ရှင်ဒီအင်းစိန်ထောင်ထဲမှာရှိနေတယ်သူတို့ကိုဒီစစ်ကြောရေးလိုနေရာမျိုးမှာနှင်ပန်းနှိမ့်ဆက်တဲ့တချို့ကိုလည်းသူတို့ကြုံရတယ်။ပြစ်ဒဏ်ခံရတဲ့အရေးတော့ကတော့ဒါကျွန်တော်ရန်ကုန်မှာမရှိသေးဘူးလို့ပြောလို့ရတယ်။ဒါဟာကျွန်တော်ဒီကျောင်းသားသမဂ္ဂခေါင်းဆောင်တွေနောက်ပြီးတော့ဒီကျောင်းသားသမဂ္ဂထဲထဲဝင်ထုတ်ရှားနေတဲ့ပုံစံတွေထဲမှာတော့လောလောဆယ်တော့မရှိသေးဘူးဗျ
။ဒီဖမ်းဆီးခံရတဲ့သူတွေအနေနဲ့ဟိုနှိမ့်ဆက်ခံရမှုတွေဒါမှမဟုတ်ရင်သူတို့ကိုအခုဟိုတရားစွဲနေထားတဲ့အနေအထားတွေရောအဲ့ဒီဟာတွေကဘယ်လိုအခြေအနေရှိလဲရှင်
။ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကျောင်းသားများသမဂ္ဂကအမှုဆောင်တချို့ကအခုချိန်မှာရုံထုတ်တာတွေပါရှိတယ်အခုဆိုရင်တို့ကို905ကကြီးနဲ့တရားစွဲဆိုတယ်ဒါပေမဲ့သူတို့ကိုဒီအင်းစိန်ချောင်းအတွင်းမှာပဲရှိတဲ့တရားရုံးခေါ်မလားအဲ့ထဲမှာပဲသူတို့အမှုစစ်ကြတယ်ဆိုတော့သူတို့ကိုအပြင်ထုတ်တာတွေရုံထုတ်တာတွေမရှိဘူးပေါ့နော်မရှိဘဲနဲ့အဲ့လိုမျိုးဆိုသူတို့ကတော့မိသားစုနဲ့အဆက်အသွယ်ရှိတယ်တချို့သောရဲဘော်တွေကျွန်တော်နဲ့အတူတူအလုပ်တွဲလုပ်နေကြတဲ့ဒီပြည်မနိုင်ငံလုံးဆိုင်ရာတောင်းတများကအဖွဲ့ချုပ်ကရဲဘော်တချို့ကတော့သူတို့ကတော့3-4ယောက်လောက်ရှိတယ်သူတို့ကတော့အခုချိန်ကြီးအပြင်အပနဲ့ပေါ့နော်ကျွန်တော်တို့နဲ့သူတို့ရဲ့မိသားစုတွေနဲ့စသဖြင့်အဆက်အသွယ်မရဘူးပြန်ပြီးတော့အချင်းထောင်ထဲကနေပြန်ပြီးလွတ်လာတဲ့ကျောင်းသားတချို့နဲ့တွေ့ခဲ့သလောက်ပြန်ပြီးပြောရအောင်ဆိုတော့ဒါတော်တော်လေးကိုသူတို့ရဲဆက်ဆက်နှိပ်စက်ထားတဲ့အခြေအနေမျိုးမှရှိရပေါ့
ဖမ်းဆီးခံရတဲ့သူတွေထဲမှာရောကျောင်းသူတွေရောပါလားရှင
်ဟုတ်ကျောင်းသူတွေပါတယ်ဗျကျောင်းသူတွေတော်တော်လေးများတဲ့ຢာကိုင်းနှုံးမှရှိတယ်ဒါကတော့ကျွန်တော်စပြီးတော့ဒါဖမ်းဆီးခံရတဲ့အခြေအနေမျိုးတွေပေါ့နော်ဆိုတော့ဖမ်းဆီးခံရတော့ကဆိုရင်ဒီကျွန်တော်တို့ရန်ကုန်မှာနေဒီကျောင်းသားကျောင်းသူတွေကြီးပဲအယောက်200ကျော်လောက်အဖမ်းဆီးခံရတာမျိုးတွေရှိတယ်အဲ့ဒီခါကြီးကတော့လက်ရှိချိန်မှာပြန်တော့ဟိုလွံ့မြောက်လာကြတယ်ရလို့အခြေအနေမျိုးတွေရှိတယ်ဗ
ျအခုဒီလိုမျိုးစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်သူတို့ဖိနှိပ်ဖြိုခွဲနေတဲ့အပိုင်းမှာတောက်ကြနေကတရင်စာရှင်းလင်းပွဲမှာနေဗိုလ်ချုပ်စောမင်းထွန်းကပြောသွားတာတနအီတွင်သူတို့လူ900ပြည့်လဲဆိုရဲသူတို့ပြည့်နိုင်နေဆိုရဲအနေထားမျိုးပေါ့နော်တစ်ဖက်မှာလည်းနိုင်ငံတကာကနေပြီးတော့ပေါ့နော်အမြန်ဆုံးဝင်ရောက်ကူညီဖို့ပေါ့လေသူတို့ပြင်ကုလသမဂ္ဂရဲ့ R2B အစ်စင်နီလန်နဲ့ဝင်ဖို့လို့ဒီလုံခြုံရေးကောင်စီမှာဆိုလဲတောက်ကြနေကမြန်မာအရေးကိုအလွတ်တဘောဆွေးနွေးပွဲအနေနဲ့လုပ်သွားတဲ့ခါမှာမြန်မာနိုင်ငံဆိုင်ရာဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ CRPH ကယာယီနိုင်ငံတိုင်းဝန်ကြီးဒေါ်စင်မအောင်တို့နောက်တမတ်ကြီးဦးကျော်မိုးထွန်းတို့နော်အဲသူတို့တွေလည်းအဲ့လိုမျိုးတင်ပြသွားတာရှိရဆိုတော့အခုလိုစစ်ကောင်စီကဖိနှိပ်နေတာကိုနိုင်ငံတကာကရပ်တည်နေတဲ့အနေအထားကိုဘယ်လိုမြင်လဲရှင်
ဟိုလောလောဆယ်မှာကတော့ဟိုဒါပြည်သူတွေတချို့တွေလည်းဒါဒီပေါ်မှာအားမလို့အောင်မြင်ဖြစ်ကြတာမျိုးတွေရှိရပါတော့နော်ဆိုတော့နိုင်ငံတကာအနေနဲ့ဒီထက်ပိုပြီးပြားပေးတာမျိုးတို့မဟုတ်တုံ့ပြန်တာမျိုးကိုဟိုစာရွက်တင်တယ်ဆိုတော့အနေထားမျိုးတွေလည်းပြောကြတာဆိုကြတာဝေဖန်ကြတာမျိုးရှိကြတယ်ပေါ့နော်ဟိုဒီနေရာမှာကတော့ဟိုကျွန်တော်တူထည့်ရဲ့သဘောထားအရကကျွန်တော်တို့ကဒေတာရင်းအင်အားကိုတော့ကျွန်တော်မမေ့ကြဘူးလို့လဲဆိုတော့လက်ရှိချိန်မှာနိုင်ငံတကာဟာ ဒီလိုမျိုးစစ်ကောင်စီကတော်တော်လေးပြင်းပြင်းထန်ထန်သူတို့ဖိနှိပ်ချိုခွဲနေတဲ့အခါကျတော့မြို့ရဲဟိုလုံလို့ရတဲ့လောက်ကွန်ပောင်ထဲကနေပြီးတော့လုံလို့ရသမျှအားလုံးကိုဒီလုံပေးနေရလို့ကျွန်တော်တို့ယူဆတယ်အဲ့ဒီအချိန်မှာကျွန်တော်တို့တွေကလည်းဒီပေါ်မှာအရန်ဟိုမျောလင့်ထားမှုမိခိုးထားမှု
မဖြစ်စေဘဲနဲ့ကိုယ့်ရဲ့ဒေတာတွေအင်အားဘယ်တော့မှမမေ့ချဘူးလို့ရတယ်ဒေတာတွေအင်အားဆိုတာဘယ်လိုအင်အားမျိုးလဲရှင်ကျွန်တော်တို့ကဒီနောက်ပိုင်းမှာစဉ်းစားပြစ်တာကကြတော့စစ်ကောင်စီကိုကျွန်တော်ကစစ်ရေးရပြန်ပြီးတော့ရင်ဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကိုဒါကျွန်တော်များများလည်းနားလည်လာကြပြီပေါ့နော်ဒီလိုသိလာကြပြီကျွန်တော်ကစစ်ရေးရပဲပြန်ပြီးတော့သူတို့ကိုပြန်ပြီးရင်ဆိုင်နို ကြတယ်။ဒါဟာတပိုင်းမှာလက်နက်ကင်နန်းစင်ပေါ့။လက်နက်ကင်နန်းစင်ကိုတွားကြမဲ့သူတွေရှိတယ်။နောက်လည်းမှကျွန်တော်ဒီညိုရင်းမှာပဲပြန်ပြီးတော့ခုခံတိုက်ခိုက်ရေးနန်းစင်ပေါ့နော်။ဒါအဲ့ဒီပုံစံမျိုးနဲ့ပြင်ဆင်နေကြတာရှိရဲ့။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်ဒေတာရင်းမှာဆိုရင်ဒါတိုင်းသားလက်နက်ကင်တွေရှိတယ်။တိုင်းသားတော်လှန်ရေးအင်အားစုတွေရှိရဲ့။ဒီလိုအခြေအနေမျိုးနဲ့ကျွန်တော်တို့ဟာတကယ်မဟာမိတ်တွေအဖြစ်ကျွန်တော်ကအတူတူဒီစိတ်ကောင်းစီကိုဖြုတ်ချနိုင်လို့လို့ရတယ်။တော့အဲ့ဒါတွေဟာဒေတာရင်းအင်အားတွေပဲလို့ဒါကျွန်တော်ကတော့ယူဆပါတယ်
။အခု CRPH ဥဆောင်ပြီးတော့ပေါ့နော် Federal ပြည်ထောင်စုဆိုရပေါ်ပေါက်ရေးနောက် Federal တပ်ပေါ်ပေါက်ရေးဆိုပြီးတော့ဥတီချက်တွေနဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေသူတို့အခုလုပ်နေတဲ့အခမ်းအနားရောဘယ်လိုမြင်လဲရှင့်
CRPH အနေနဲ့ကျွန်တော်တို့ဟိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းလိုက်ပြီးတော့ဒီကျွန်တော်တို့ဒီဖရဘရင်းရင်ထွက်လာရပါတော့ဆိုတော့ကျွန်တော်တို့အနေနဲ့ဒီဖရဘရင်းရင်ပေါ်မှာတချို့တော့နိုင်ငံအင်အားစုတွေကျွန်တော်ကျောင်းသမဂ္ဂတွေပါဝင်မှာဝေဖန်ကြတဲ့တချို့တော့ရှိတယ်ဒါဟာဒီဖရဘရင်းရင်ဟာတိုင်းဒေသအားလုံးသဘောထားပါဝင်တဲ့ဟာမျိုးကိုကျွန်တော်တို့ဟိုဖြစ်ရမယ်ဆိုတဲ့ဟာမျိုးပေါ့ဒီအချိန်မှာကျွန်တော် MCA ဆိုတာကိုကျွန်တော်မေးလိုက်ဖို့လိုတယ်ဆိုတော့ကျွန်တော်ဟာတိုင်းဒေသလက်နက်ကိုင်တွေတိုင်းဒေသလူမျိုးစုတော်လှန်အင်အားစုတွေလို့ကျွန်တော်ကပြောတဲ့အခါမှာကျွန်တော် MCA ထိုးထားတဲ့သူတွေကိုပဲကျွန်တော်တို့ကဒီအချိန်မှာပေါ်ပြလို့မရဘူးဆိုတော့ MT မထိုးထားဘဲနဲ့ကျွန်တော်တို့ဒီတိုင်းကြီးလုံးမှာရှိနေတဲ့ဒီတော်လှန်အင်အားစုတွေအားလုံးပါဝင်နိုင်တယ်သူတို့ရဲ့သဘောထားတွေအားလုံးပါဝင်နိုင်တယ်သူတို့အားလုံးလက်ခံထားကြတဲ့ဗရင်းညင်မျိုးဖြစ်ဖို့လိုတယ်ဆိုတဲ့ဟာမျိုးတော့ဒါကျွန်တော်တို့ဝေဖန်ချတာမျိုးရှိတယ်ပြီးတော့အဲ့ဒီဗရင်းညင်ရဲ့နောက်ပိုင်းမှာနောက်ဆက်တွဲပေါ်လာမဲ့ဒီဖွဲ့စည်းပုံအခြေခံကြီးဒီ Federal ဖွဲ့စည်းပုံအခြေခံဥပဒေပေါ့အဲဒီဟာကကျွန်တော်တို့ဆက်ပြီးလုပ်ရမယ့်တော်လှန်ရေးနဲ့ဒီစစ်ကောင်စီကိုဖြုတ်ချတာတွေနောက်ဆုံးကျွန်တော် Federal နိုင်ငံတော်တက်စီသွားတဲ့လမ်းကြောင်းတစ်ခုလုံးတော့တော်တော်တာသွားမဲ့ကိစ္စလို့ကျွန်တော်ကယူဆတယ်အဲ့လိုမျိုးဆိုတဲ့အတွက်ဟိုလောလောဆယ်မှာ CRPH ရဲ့ဟိုလုံဆောင်ချက်တွေကိုပြည်သူအားလုံးကလည်းတစ်ချက်နဲ့ထောက်ခံနေကြတယ်။ဟိုကျွန်တော်တို့ကိုယ်တိုင်လည်းသူနဲ့တကယ်ကိုပူးပေါင်းဆောင်ရွက်နေကြတဲ့အခင်းချင်းမျိုးမှရှိနေတယ်။ဆိုတော့ဒါကျွန်တော်တို့ဒီတက္ကသိုလ်ကျောင်းသမဂ္ဂတွေဆိုတဲ့ဒါ CRPH နဲ့ပုံမှန်အစည်းအဝေးတွေကျွန်တော်လုပ်ကြတယ်ကျွန်တော်တို့သဘောထားအမြင်တွေဖလှယ်ကြတယ်နောက်ပြီးတော့သူနဲ့အတူတူလုံဆောင်နေကြတယ်ပေါ့နော်ကျွန်တော်ပူးပေါင်းပြီးလုံဆောင်နေကြတာမျိုးရှိရဲ့။လက်ရှိသူတို့လုံဆောင်ချက်တွေပေါ်မှာကျွန်တော်တို့အင်မတန်ကြိုးဆိုရဲကောင်းတယ်ကျွန်တော်တို့ကိုယ်တိုင်လည်းသူတို့နဲ့ဆက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်သွားဖို့ရှိရဲ့ဟိုသူတို့အနေနဲ့လှုပ်ဆောင်မဲ့လှုပ်ဆောင်ချက်တွေတော့တချို့နေရာတွေမှာခက်မြမြန်နဲ့ပြက်ပြက်တသားနဲ့ဟိုလက်ရှိချိန်မှာလှုပ်ဆောင်နေကြဖို့လိုတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကစိုးရိမ်တာကဒီလူတို့ရဲ့ရေချိန်ပေါ့နော်လူတို့ရဲ့ရေချိန်ဟာတိတ်ကျသွားလို့ရှိရင်အဲ့ဒါဒီအန္တရာယ်များတယ်အာလူတို့ရဲ့ရေချိန်နည်းနည်းလေးကျသွားမှာပေါ့ဒီတော်လှန်ရေးပေါ်မှာရေချိန်ကျသွားမှာကိုကျွန်တော်လည်းလေးစိုးရိမ်တယ်။အဲ့လိုမျိုးဆက်ရွယ်တွေမှာ CRPH ပြောထားတဲ့ Federal Army ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ကဒီတိုင်းသားလူမျိုးစုတွေနောက်ပြီးခုနပြောတဲ့ EAO တွေနဲ့ကျွန်တော်တို့ကတကယ်ကိုအားလုံးသဘောတူလက်ခံတဲ့မူတစ်ခုနဲ့အမှုနိုင်ပြီးတော့ဗရင်းရင်တစ်ခုနဲ့မှုနိုင်ပြီးတော့အမြန်ဆုံးအကောင့်ထဲဖော်ဖို့လိုရဲလို့တော့ဒါကျွန်တော်တို့အနေနဲ့တိုက်တွန်းခြင်းလဲ
လူတို့အနေထားပေါ့နော်သူတို့ဘက်ကရောဘလို့ပဲဖြစ်ဖြစ်ဒီဆရာနာရှင်စနစ်ဟိုကိုဖြတ်သိမ်းရေးပေါ့နော်လူထုကရောအဲ့ဒီလူနီးလန်းနေအတွက်ဟိုအဆင်ပြေဖြစ်နေတယ်လို့မြင်လားရှင
်ကျွန်တော်တို့စပြီးတော့ဒီဆက်အာနာသိမ်းပြီးတော့နိုင်ပိုင်းအတွင်းသို့သိမဟုတ်လဲရပိုင်းအတွင်းမှာလာကျွန်တော်တို့ကြုံတွေ့ရတဲ့အခြေအနေမျိုးတွေရှိတယ်ဒါဟာကျွန်တော်တို့လူငယ်တွေကိုလူလူအနေနဲ့နောက်ပြီးတော့ចောင်းသားတွေကိုပြည်သူတွေအနေနဲ့ဒါဒါဒါဟိုတိုက်တွန်းတဲ့တိုက်တွန်းတဲ့စကားမျိုးတွေပေါ့နော်ဒါကျွန်တော်တို့အကြမ်းမဖက်တဲ့ဘူးကျွန်တော်တို့ဟာတကယ်ကိုဒီအကြမ်းမဖက်တဲ့လမ်းစဉ်တွေပဲသွားတင်တယ်အစတည်ဖြစ်ပေါ့ဆိုပြီးတော့သူတို့အဲ့ချိန်တော့ကျွန်တော်တို့ကိုအဲ့လိုမျိုးတိုက်တွန်းကြတာမျိုးတွေရှိတယ်ဒါပေမဲ့လက်ရှိအခြေအနေမှာကဲဆေးအုပ်စုရဲ့ပြစ်ခတ်တပ်ဖြတ်မှုတွေဖိနှိပ်မှုတွေကိုသူတို့ကလည်းတိတိကျကျသိမြင်လာဘယ်လမ်းကြောင်းကိုဘယ်လိုသွားရမယ်ဘယ်လမ်းစဉ်ကိုကျွန်တော်တို့ဂိုင်ဆွဲရတော့မယ်ဆိုတာလေလူလူဟာလက်ရှိအချိန်မှာတော်တော်လေးကိုဟိုဟိုနားလည်လာပြီးသိလာပြီလို့ကျွန်တော်ကယူဆတယ်ယူဆတယ်ဆိုတဲ့အတွက်ဟိုလူလူအနေနဲ့ဟိုအစင်းနဲ့ဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့အဲ့လိုပဲယုံကြည်တယ်ဒီချိန်ကငါတို့ပြန်တိုက်ရမယ့်အချိန်ကိုရောက်နေပြီဆိုတာကိုဒါလူလူကိုယ်တိုင်ကလူလူလာလာနဲ့တိုက်တွန်းလာတဲ့စကားမျိုးကိုကျွန်တော်တို့ကြားရတော့အဲ့ဒါကိုကျွန်တော်တို့အင်မတန်ဟိုအားတက်စေအဝမ်းသာစေပေါ့ဆိုတော့လူလူအနေနဲ့အစင်းနဲ့ဖြစ်နေပါလေလို့ကျွန်တော်ယုံပါတယ်
စစ်တပ်ကတော်တော်လေးအဲ့လိုရဲရဲဆက်ဆက်ဖိနှိပ်နေတဲ့ခါကျတော့ဟိုအခုလိုကိုမေးဟန်ထက်တို့ဒီကျောင်းသားသမဂ္ဂတွေအပါအဝင်ပေါ့နော်ဟိုလူတို့အနေနဲ့ရောဒီဖိနှိပ်မှုတွေကိုမြင်ရကြုံရတဲ့ခါမှာကြောက်ရွံ့တဲ့စိတ်မျိုးစိတ်သက်ပိုင်းဆိုင်ရာမှာဘယ်လိုအခြေအနေတွေရှိလဲရှင
်ဒီလူလူစီမှာတော့တချို့တော့ဒီကြောက်စိတ်တွေကိုကျွန်တော်ကနည်းနည်းတော့တွေ့ရတယ်ဒါဒီတွေ့ရတယ်ဆိုတဲ့အပိုင်းကလူလူဟာသူတို့မှလည်းသူတို့ရဲ့ဒီမိသားစုနဲ့ဒါသူတို့ရဲ့ဒီအိုးအိမ်နဲ့စသည်ဖြင့်ပေါ့နော်ဒီလိုအခြေအနေမျိုးတွေရှိနေတဲ့အတွက်သူတို့ဟာ
ကျွန်တော်တို့ရရမှာအပြင်ကိုမထွက်ရဲတော့တဲ့အခြေအနေမျိုးတွေအဲဆေးမသွားရဲတော့ဘူးအဲနောက်ပြီးတော့ဒီဆန္ဒပြမှုတွေဒီလူလူထုတ်ရှားမှုတွေမပါဝင်ရဲတော့မလုပ်ရဲတော့ဘူးကောနော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့တွေ့ရတယ်အဲနောက်တစ်ချက်ကကြတော့လူလူထုတ်ရှားမှုတွေလုပ်တဲ့အခါမှာကျွန်တော်တို့ကဒီလမ်းတွေကိုစေအုပ်စုကမကျူးကျော်နိုင်အောင်ကျွန်တော်တို့ကလမ်းတွေပိတ်လိုက်တာတွေတ
chao bi ala ri o phe phe tan so le pung san nyu ne phe khai ne ha myo ma so yin naw so lu lu ga ba chano lu ko ta la le kaisa tacho ba a lu lo lan ni ma pait ba ne di ma lo la bi san na ma pya ba ne a la myo so yin di nya nga lo yak kwak ko win bi yo tu lu phi lein me a lu myo pait wa yin nga lo tan tan na chao bi phe khai lein me so le a chao mu myo da lu lu si ma ho chano lu den ne twei la de ba naw so a yi twa le chano lu ya lu lu ko a da chao sia ma ho bu chi bwa ma shou ma da chano lu pu bi chao ya ma so le chano tadin saka myo ri naw bi lo ho chano lu ba ga ni bi yo through awareness load at pine road that general amyaji the ador to my general low pin there so now the second one who general good I'm not general good and so let's just show shiny that it I don't know about going on and see the don't know about share what we see you may receive so you may see that we're general model does it all load the same to the more to cool so missing up in it to know what you look at it's also a bit who looked on your receiving it to know where to get take it come on it who and then I don't know did that camera down here with you that power ကျွန်တော်တို့ကြောက်ကြတာပဲဒါပေမဲ့ခုနကကျွန်တော်တို့ပြောခဲ့တယ်ကျွန်တော်ငံငါတို့ကြောက်လို့မရဘူးပေါ့နော်လက်ရှိမှာဒီကျွန်တော်တမကခေါင်းဆောင်တွေလူငယ်တွေဒါစပြီးတော့ဟိုကြောက်နေမယ်ဆိုလို့ရှိရင်ငါတို့ဘာမှဆက်လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်နားလည်ထားတယ်အဲ့လိုမျိုးဆိုတော့တော့အားလုံးကကြောက်စိတ်တွေကိုအတတ်နိုင်ဆုံးဖယ်ရှားပြီးတော့အလုပ်လုပ်နေကြပါတယ်ဒီဒီဟာကဟိုဓမ္မနဲ့အာဓမ္မတိုက်ပွဲပဲဆိုတော့ဟိုကျွန်တော်တို့တွေဟိုဒီဒီဘောမှာနိုင်နိုင်မယ်ဓမ္မကပဲအနိုင်ယူလိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်ယုံကြည်ရဆိုတော့လက်ရှိမှာဟိုသူတို့ကင်တွယ်နေတဲ့ပုံတွေဟိုသူတို့လုံးဆောင်နေတဲ့ပုံတွေဟာလည်းသူတို့မှာတနက်ရှိနေတဲ့အတွက်သူတို့မှာလက်နက်ရှိနေတဲ့အတွက်သူတို့လုံနိုင်နေတဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်ဒီနီလန်းပေါင်းစုံနဲ့စူးစမ်းတဲ့အခါမှာဆွေးနွေးစကားပြောရတော့မယ်ဆိုတော့နီလန်းမျိုးဖြစ်လာမယ်ဆိုရင်ရောကိုမင်းဟန်ထက်တို့အဲ့ဒီနီလန်းကိုရောရွေးမလားရှင်
ကျွန်တော်တို့အဲ့လိုမျိုးတော့အဖြစ်မခံဘူးကျွန်တော်တို့အဲ့ဒီလိုဆက်တဲ့ဟိုဒီဒီဆက်ဆက်နှိမ့်နိုင်ရတဲ့နည်းလမ်းမျိုးတော့ကျွန်တော်တို့လုံးဝရွေးချယ်မှာမဟုတ်ဘူးဟိုကျွန်တော်တို့ဒီအရှိမအ NLD အစိုးရလက်ထက်မှာလည်းဒါဆက်တဲ့လုံဆောင်ခဲ့တဲ့ကိစ္စတချို့ရှိရတာပြန်နိုင်ရင်ဒါစေရဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ဟိုဒီ NLD အစိုးရ NLD အစိုးရအနေနဲ့တော့တည်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့စစ်အာဏာရှင်ဆိုတဲ့သဘောတဘာဝကဒီလိုဆက်ဆက်နှိမ့်နိုင်လို့မရဘူးသူတို့ရဲ့ကိုကြိုးအတွက်ပဲဟိုသူကဆက်ပြီးတော့လုပ်ပါဆိုတော့ကျွန်တော်ဒီတိုက်ပွဲမှာလည်းထို့အတူပဲပေါ့ဒီနဲ့ကျွန်တော်တို့ကဒီဆက်ဆက်ဒီလမ်းကြောင်းကိုကျွန်တော်တို့ကဟိုတူဘက်ကနေစလို့ပဲဖြစ်ဖြစ်စုံတစ်ခုကြောင်းသွားလိုက်ပြီးဆိုရင်လည်းဒီဆက်အာဏာရှင်စနစ်နောက်ထပ်ဆက်ပြီးရှင်းတန်းနေမှာအမြင့်ပြတ်သွားမှာမဟုတ်ဘူးတစ်ချိန်ချိန်မှာနောက်ထပ်10နှစ်လည်းဖြစ်နိုင်တယ်သူတိမဟုတ်နောက်ထပ်9နှစ်လည်းဖြစ်နိုင်တယ်အဲ့ဒီအချိန်မျိုးတိုင်းဒီလိုဆက်အာဏာသိမ်းမှုတွေဆက်အာဏာရှင်စနစ်ပြန်ပြီးတော့ဒီတော့ဟုံလုံးဝုံဝင်းနဲ့ထပြီးပေါ်လာတာမျိုးတွေကအချိန်မျိုးဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တို့တွေကအဲ့တော့ရေးတူကိုကျွန်တော်ကကြည့်လို့မရဘူးအဲ့တော့ကျွန်တော်ရေရှည်ဆက်ပြီးတော့ကျွန်တော်နိုင်ငံရဲ့နောက်နှစ်ပေါင်းများစွာနှစ်ပေါင်းများစွာဆိုတဲ့ကိစ္စကိုပါကျွန်တော်ကဆက်ပြီးကြည့်ရတယ်ပဲအဲ့လိုမျိုးကြည့်တဲ့အခါမှာတော့ညှိနှိုင်းနေတဲ့အကြောင်းကလုံးဝအဆင်မပြေဘူးတကယ်ရှိရှိနေတဲ့စစ်အာဏာရှင်ဆိုတဲ့သဘောတရားမျိုးကတော့ညှိနှိုင်းလို့မရဘူးလို့ပဲကျွန်တော်ကယူဆတယ်အဲ့လိုမျိုးဆိုရတော့ကျွန်တော်ညှိနှိုင်းနေတဲ့အကြောင်းကတော့မတော်တဲ့ဘူး
ဒါကတော့တကုံတက်ကတူចောင်းသားသမဂ္ဂဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါတယ်ရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကိုမင်းဟန်ထက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ
တူအောင်မြင်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကြော်ရွှင်မှုတွေစိတ်သုံးမြီတို့မြန်မာပြည်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
အနာသိစကောင်စီဟာဒီမနက်ကတော့အနာရှင်ဆက်ကြီးဆန္ဒပြပွဲတွေအချိန်မြင့်တက်နေတဲ့ February 23ရက်နေ့ကစဆန္ဒပြပွဲမှာပါဝင်တဲ့ Facebook လူမှုကွန်ရက်ဆန္ဒနာမှာဆန္ဒပြပွဲတွေကိုထောက်ခံအားပေးလှုံ့ဆော်တဲ့ CDN ဝန်ထမ်းတွေကိုအကူအညီပေးနေသူတွေကိုပုံမှန်905ကနဲ့အမှုဖွဲ့ဝရမ်းပြေးအဖြစ်ကြီးညာတာတွေလုပ်ခဲ့ပါတယ်စစ်ကောင်စီကြီးညာချက်တွေမှာတော့နိုင်ငံအုပ်ချုပ်မှုရန်နေရာပြက်ပြားစေရန်ရည်ရွယ်ချက်နဲ့ဝန်ထမ်းတွေကို CDN လှုပ်ရှားမှုမှာပါဝင်ဖို့လှုံ့ဆော်တာမတရားအသိကြီးညာခံထားရတဲ့ CRPH ကိုထောက်ခံတာမမှန်သတင်းတွေဖြန့်ဝေတာ Social Punishment ပြုလုပ်တာဆောင်ရွက်သူတွေကိုပုံမှန်905ကနဲ့အမှုဖွင့်အရေးယူဆောင်ရွက်နေတယ်လို့ဖော်ပြပါတယ်။ထူးခြားတာတစ်ခုကတော့အဲ့လိုအမှုဖွင့်ခံရသူတွေထဲမှာရုပ်ရှင်နဲ့ဂီတနယ်ပယ်ကထင်ရှားသူတွေအများကြီးပါဝင်နေခြင်းပါပဲ။ဒီချက်ဟာမြမရုပ်ရှင်ဂီတနဲ့ဖျော်ဖြေစီးပွားရေးလုပ်ငန်းကြီးကိုတက်ရောက်မှုထိခိုက်မှုကြီးကြီးမားမားရှိစေနိုင်မလားဆိုတာစဉ်းစားတွေးတောเสียပါ
။စစ်ကောင်စီရဲ့ညင်ညာချက်အရာပ
ပေါင်းပါ905ကကြီးနဲ့အမှုဖွင့်ခံထားရသူတွေစီးရင်ကတော့ February 23ရက်နေ့မှာအဆိုတော်လင်းလင်းမောင်မောင်အေး February 18ရက်နေ့မှာပြည်တီဦးကိုပေါ့လူမင်းဝိုင်းနာကြီးနဲ့အနက April 2ရက်နေ့မှာပိုင်ဖြိုးသူအာဇာနီအိန္ဒရာကျော်စင်တန်တာလှိုင်မင်းမော်ကွန်ပူပူရဲတိုက်ခင်ဝင့်ဝါချမ်းချမ်းချမ်းမြေမောင်ချူဧပြီလ3ရက်နေ့မှာဖွေးဖွေးတက်မော်မြင့်ညီနန္ဒအောင်မြင့်မြတ်ကော်နီဇင်အောင်နိုဘန်ထူကြားပေါက်ညီထွတ်ခေါင်ဝါဆူမိုးဦးထက်အောင်ရှိုင်းမယ်ရီအိန်ဂျယ်လမုံဧပြီလ4ရက်နေ့မှာအလင်းရောင်ရန်ရန်ချမ်းထူပိုင်စောဦးချူပန်းနွယ်နဲ့မေဧပြီလ5ရက်နေ့မှာခါရာတားငယ်ဒဇင်နယ်ဝင်းဧပြီလ6ရက်နေ့မှာအေတင်ချိုဆွေညနှင်းရီလွေချစ်သူဝေဧပြီလ9ရက်နေ့မှာတူတူပိုင်တကောဧပြီလ10ရက်နေ့မှာရေဒနာဘူအေးဝေရီတောင်းစတဲ့သူတွေပါဝင်နေတာတွေ့ရပါတယ်ဒါရီမကဒါရိုက်တာမင်းထင်ကိုကိုကြီးဇာကနာတို့ကိုလည်းဖန်ဆီးထားပြီးတရုတ်ဆောင်ပရာဟိတသမားကျော်သူကတော့ထွက်ပြေးတင်းရှောင်နေရပါတယ်ဒီစင်းကိုကြည့်လိုက်ရင်ပဲအထူးသဖြင့်ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းနယ်ပယ်တွေကအဓိကလဲကျထင်ရှားသူတွေလည်းဖြစ်တဲ့ထိတ်တန်းဒါရိုက်တာတွေထိတ်တန်းသရုပ်ဆောင်တွေအများကြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ်ဒီလိုဝင်ရထုတ်ခံရမှုဟာလက်တလောမှာကိုပဲပြဿနာရှိနေပါပြီစစ်ကောင်စီဟာအဲ့ဒီလိုပုံမှ905ကကြီးကြီးညာခံထားရတဲ့အမှုပညာရှင်တွေပါဝင်ပတ်သက်တဲ့ရုပ်ရှင်တွေတေးသချင်းတွေထုတ်လွှင့်ပြသတာမျိုးမလုပ်ဖို့အဲ့လိုလုပ်ရင်အပိတ်ကူညီမှုနဲ့အေးအေးယူခံရမယ်ဆိုတဲ့အကြောင်းပြည်ရင်းကပုဂ္ဂလိကရုပ်တံနဲ့ FM ရေဒီယိုဌာနတွေကိုဧပြီလ4ရက်နေ့စွဲနဲ့ညွှန်ကြားချက်ပေးဖို့အကြောင်းကြားခဲ့တာတွေ့ရပါတယ်
။ပြောရရင်ရုပ်ရှင်ဇာတ်ကားတွေထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်တံမီဒီယာတွေအနေနဲ့အဲ့ဒီစီးရင်နဲ့တိုက်လိုက်တယ်ဆိုရင်ပဲအရေးအသွေးရှိတဲ့ဇာတ်ကားအများစုထုတ်လွှင့်လို့မရတော့တဲ့အနေအားရောက်သွားစေတာတွေ့မြင်နိုင်ပါတယ်။ဒါတွေမကမြန်မာနိုင်ငံမှာအခကျင်းငွေရယူပြီးရုပ်ရှင်ဇာတ်ကားတွေကို application ကနေတစ်ဆင့်ထုတ်လွှင့်ပြသတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေကြပါတယ်။အဲဒီစီးပွားရေးလုပ်ငန်းတွေကလည်းဒီကြီးညာချက်ကြောင့်ဇက်ကာပေါင်းများစွာထုတ်လွှင့်လို့မရအထိနာကြမှာဖြစ်ပါတယ်။တကယ်တော့မြန်မာရုပ်ရှင်စီးပွားရေးလုပ်ငန်းဟာခုလိုအာဏာသိမ်းပွဲမတိုင်ခင်2020နှစ်ဆန်းမြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါပြဿနာဝင်ရောက်မလာသေးခင်ကတည်းကလုံးဝရပ်ဆိုင်ထားရတာပါ။အဲဒီချိန်တုန်းကရိုက်လက်ဆရုပ်ရှင်ဇက်ကားတွေရိုက်ကူးပြီးယုံတီရဲ့တန်းစီရင်ပြသခြင်းမပြုနိုင်သေးတဲ့ဇက်ကားတွေယာနဲ့ချီကြံရစ်နေပါတယ်။ရုပ်ရှင်လောကသားတယောက်ကတော့ရိုက်ပြီးသားဇက်ကားအလုံးပေါင်းလိုက်ရင်ခန့်မှန်းတန်ဖိုးကျပ်ငွေဘီလီယံ60ကနေတရာကျော်ကြားရှိလိမ့်မယ်လို့ခန့်မှန်းပြောပြပါတယ်။တကယ်လို့မြန်မာနိုင်ငံမှာကိုဗစ်ဘေးကင်းဝေးပြီးအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်ရုပ်ရှင်ဇက်ကားတွေပြန်ပြီးပြသလို့ရရင်အဲ့ဒီဇက်ကားတွေပြသဖို့စောင့်ဆိုင်နေကြတာပါ။
တဆက်တဲ့ထိခိုက်နစ်နာမှာကရုပ်ရှင်ယုံတိဆောက်ရေးလုပ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေပါ။အရင်ဆီယာနာရှင်အစိုးရလက်ထက်တွေတုန်းကမြန်မာနိုင်ငံမြို့ရွာအနှံ့မှာအစိုးရပိုင်ရုပ်ရှင်ယုံပေါင်းများစွာရှိခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေရောင်းစားခဲ့တာကြောင့်ရုပ်ရှင်ယုံအရေးအတွက်ကြာဆင်းပြီးရုပ်ရှင်ရိုက်ကူးထုတ်လုပ်ပြသရေးစီးပွားရေးလုပ်ငန်းကိုလည်းကြီးကြီးမားမားထိခိုက်နစ်နာစေခဲ့ပါတယ်။အခု2015နောက်ပိုင်းကျမှရုပ်ရှင်ယုံအသစ်တိဆောက်တဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာပြီးရင်းနှီးမြှုပ်နှံမှုလုပ်နေခြင်းကိုဗစ်ဖြစ်အခုနောက်ဆုံးအာဏာသိမ်းပွဲဖြစ်ပွားခဲ့ရတာပါ။အဲ့ဒီရုပ်ရှင်ယုံလုပ်ငန်းစီးပွားရေးကိုလည်းအများကြီးထိခိုက်နစ်နာစေမှာဖြစ်ပါတယ်။တကယ်တော့ရုပ်ရှင်ဂီတနဲ့လူမှုကွန်ရက်ကထင်ရှားသူတွေကိုအေးအေးယူဖို့ကိစ္စပြီးခဲ့တဲ့မတ်လ30ရက်နေ့မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်ညွှန်ကြားချက်ပေးခဲ့တာပါ။အစည်းအဝေးမှာကောင်စီဝင်အရက်သားတွေဘက်ကလူမှုကွန်ရက်ဆာမျက်နှာတွေမှာဖော်ပြတာတွေနဲ့ပတ်သက်လို့အရေးယူဖို့တင်ပြတာရှိပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဆိုရှယ်မီဒီယာဆိုတာကောင်းကျိုးလည်းရှိပြီးဆိုးကျိုးလည်းဖြစ်ပေါ်စေတဲ့အကြောင်းအင်တာနက်ကိုမှီခုတ်ပြီးလုပ်နေရတဲ့လုပ်ငန်းတွေရှိတဲ့အတွက်ပိတ်ထားလို့မရတဲ့အကြောင်းမှန်မှန်ကန်ကန်အသုံးပြုရလို့ပြီးဖောက်ပြက်ရင်ထိရောက်စွာဟန်တားနိုင်တဲ့ပြစ်ဒဏ်တွေချမှတ်သွားနိုင်ရေးဆောင်ရွက်သွားရန်လိုကြောင်းဆိုပြီးညွှန်ကြားချက်ပေးခဲ့တာဖြစ်ပါတယ်ဒီလိုနဲ့သူပြောပြီးနှစ်ရက်အကြာ Facebook ပေါ်မှာပေါ်ပြတာတွေကိုပုံမှန်905ကကြီးနဲ့အေးအေးယူမှုတတိတန်းကြီးထွက်ပေါ်လာတာပါ
ပုံမှန်905ကကြီးဆိုတာကတော့လူတယောက်အနေနဲ့သူပြုလုပ်တဲ့ဖော်ပြချက်တည်င်းထုတ်ပြန်ချက်တွေမှာပြည်ထောင်စုအစိုးရဤကြီးရည်လေးတက်တစ်ခုခုမှာအရာရှိအားဒုတိမဟုတ်တက်သားအားစစ်ပုံကန်ခြင်းကိုတော့၎င်းတက်ဆိုင်ရာမိမိဤတာဝန်ဝတ္တရားကိုမလေးစားခြင်းတော့၎င်းပြက်ကွက်ခြင်းတော့၎င်းပြုစီရန်အကြံရှိလျင်ဒုတိမဟုတ်ပြုစီရန်တန်ရာသည့်အကြောင်းရှိလျင်နှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နီယံလုံးဖြစ်စေကြာခံရမည်လို့ဖော်ပြထားပါတယ်။ဒီရာစသက်ကြီးပုံမှန်ကိုအာနာသိမ့်ပွဲဖြစ်ပွားပြီးနောက်ရက်တွင်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်နဲ့အကြောင်းအရာကိုချက်ထွင်တာပြစ်ဒဏ်ကိုတိုးမြင့်တာကြိုတင်ပြဋ္ဌာန်းထားပြီးခဲ့ပြီးပါပြီ
။ဒီခြေအနေတွေကိုကြည့်ရင်ပုံမှန်905ကနဲ့တရားစွဲခံရသူတွေလက်တလောထောင်3နှစ်စီကြာခံခဲ့ရတာတွေရှိနေပြီးလက်ရှိအမှုဖွင့်ထားတဲ့သူတွေကိုဖမ်းမိခဲ့ရင်လည်းအဲ့လိုတရားစွဲထောင်ချခံရနိုင်ချေရှိနေပါတယ်ဒီထဲမှာရုပ်ရှင်နဲ့ဂီတအနုပညာထိပ်သီးတွေအရေးပါသူတွေအများစုပါဝင်နေတာမို့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသာခုလိုပဲအာဏာကိုဆက်ပြီးဆုပ်ကိုင်ထားနိုင်အောင်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတရားဥပဒေစိုးမိုးရေးကျန်းမာရေးပညာရေးအပါအဝင်ကဏ္ဍပေါင်းစုံပြိုလဲကျဆင်းနေပြီဖြစ်သလိုရုပ်ရှင်အနုပညာလောကဖျော်ဖြေရေးစီးပွားရေးလုပ်ငန်းလည်းနလန်ပြန်ထူနိုင်မဲ့လမ်းမြင်တွေ့ရမှာမဟုတ်ပါဘူးဒါကြောင့်မြန်မာနိုင်ငံဟာပြောရွှေမှုစိတ်သုံးပျောက်ကွယ်နေတဲ့နိုင်ငံအဖွဲ့ဖြစ်နေပါကလည်းသိကြနေရောက်ပ
ပေးရနေခင်ဝေရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေမှတ်ချက်တင်နေ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့ဗီဒီယိုတိကျတော်ရရှင်တွေကိုမြေတားတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်เนาะပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့တော်ရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ် Non Pan Knock ဆိုင်ဆိုတဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြဲတမ်းငြိမ်းချမ်းပါစေဆိုပြီးဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ပေးတဲ့ဆုနဲ့အမြဲတမ်းပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်တို့ပဲမြန်မာနိုင်ငံထဲကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်ဂျီစင်ဆိုတဲ့သတင်းရှင်ကတော့မင်္ဂလာပါဗီဒီယိုရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်ကျေးဇူးပါတယ်ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကြိုးစားဆက်လောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့ဖိုင်တိုရေဒီယိုကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖိုင်ရလို့ရတဲ့မီတာလိုင်းတွေကိုလည်းနေ့စဉ်သတင်းလောင်းနဲ့အတူပို့ပေးနေပါတယ်နော်။သတင်းလောင်းဆိုလို့ကျွန်တော်တို့ VOE ကနေ့စဉ်ပို့ပေးနေတဲ့အီးမေးလ်သတင်းလောင်းအကြောင်းလေးလည်းတော်ရရှင်တွေကိုပြောပြပေးကြပါတယ်။ကျွန်တော်တို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့အီးမေးလ်ကနေပြီးတော့အလွယ်တကူသိရှိခြင်းနဲ့ဆိုတော့ကျွန်တော်တို့အီးမေးလ်သတင်းလောင်းကိုမနေ့ကောညမှာပို့ပေးနေပါတယ်နော်။ဒီအီးမေးလ်သတင်းလောင်းလိုချင်နေဆိုရင်ကျွန်တော်တို့ကိုအီးမေးလ်ပို့ပြီးတော့ download ရပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamisetviewnews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျွန်တော်တို့စီကိုစာရေးလို့ရပါတယ်။ဒီ email ပေးဖို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့သောရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါနော်အဲ့တော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်ကိုချိုဆိုတဲ့သောရရှင်ကလည်းသတင်းကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီသတင်းဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOA ရေတဲ့မင်းတို့ဆိုရဲသောရရှင်ကတော့ကျွန်တော်ဒီ VOA ကိုထောက်ရယုံကြည်ပါသေးတဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့သောရရှင်ဖြစ်ပါ යි ။ဒီသောရရှင်က VOA ရဲ့အစီအမဲနားထောင်မှုစောင့်မျှော်နေပါ යි ။မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မျှော်နေမိပါတယ်။ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်။ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါရနော်။ အမြဲဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်ဆန်ရင်စရေ Facebook account ရှင်ကတော့ချိနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိတ်မရပါအားမန်ပါတဲ့ရွေးကြော်တဲ့ကြောင့်စိတ်သိမ်းထားမိပါတယ်ဒါက Facebook account ရှင်ဆန်ရင်ရေးသွားတာပါအောင်သူဆွေးရတော်ရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးရင်လာခဲ့ပြီးရပါပြီတဲ့လူမှုရေးစီးပွားရေးလဲပဝင်းကျင်နိုင်ငံတွေကမှနောက်ောက်ကျခဲ့ရပါတယ်။နောက်အနာခက်ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းရင်သာရပြီးဖွင့်ပြိုးတိုးတက်မဲ့တိုင်းပြည်ဖြစ်အနာခက်မှာမြင်ချင်ပါတယ်။အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာနာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့တိုင်းပြည်ရဲ့အနာဂတ်ခေတ်အတော်လှပသွားပါလိမ့်မယ်။အောင်သူဆိုတဲ့သောရရှင်ရေးလာတာပါ။နိုင်ငံတကာအတိုင်းဝိုင်းနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကအမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါလိမ့်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သောရရှင်တွေကတော့စုမွန်သားဆိုတဲ့သောရရှင်ကတောင်းဆိုမနေပါနဲ့။အင်တာနက်ဖြတ်ခံထားရတာဘလို့လုတ်ပေးနိုင်မလဲပြောပါတဲ့နောက်ထပ်သောရရှင်အောင်နိုင်ထွန်းကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေရင်မြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်လင်းတင်စစ်သင်္ဘောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတဲ့ဒါကသောရရှင်အောင်နိုင်ထွန်းရေးထားတာပါနောက်တစ်ရက်ကတော့တောင်းဆိုတော့တောင်းဆိုပါနီးလန်းလေးရှာပါအောင်လားတဲ့
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေစစ်အာဏာဖျောက်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီစစ်အာဏာဖျောက်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
သူရင်းဆိုတဲ့သောရရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလို့လို့လိုပါတွေကတည်ယုံတဲ့ရုရှားလက်တွေကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သောရရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခေတ်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့ဂျာမီဆွဲတာတဲ့ဆိုပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သောရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ view မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပေးတာကျေးဇူးတင်ပါတယ်လူဝင်စနာပြေဝပါလေယောဂါကပေးကင်းဝေးပါစေတဲ့ချယ်ရီကိုဆိုတဲ့သောရရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတဲ့ဟုတ်ကဲ့အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီလိုသောရရှင်နေနေနဲ့ကိုပိုင်းမြင်နေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျွန်တော်တို့ VOE ကပုံမှန်ထုတ်လွှင့်ပေးပါရနော်ဒီတစ်ပတ်မှာတော့မြို့မြင့်မောင်ဆိုတဲ့သောရရှင်ရေးလာတာကိုဖော်ပြပေးကြပါတယ်သူကလူတို့ရဲ့ဆရာနာရှင်စန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင်ကိုအခုလိုရေးလာပါတယ
် VOE ခင်ဗျာဒီကိစ္စကိုသူတို့သိအောင်စူးစမ်းပေးစီကြပါတယ်အခြေအနေတွေကတော့ပူဆူဆူလာတာသိကြတဲ့အတိုင်းပါပဲဒီရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးကွာမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူး။တိုင်းရင်းသားလက်နက်ကင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူး။ကြာရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်။လူတွေအားကိုတဲ့ UN က R2P ကလည်းမရေမရာနဲ့ကြာပြီ။ဒီတော့အရေးကြီးတာပြောပါမယ်။အစိုးရတရအနေနဲ့ CRPH တိုင်းရင်းသားလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဦးကျော်မိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်။ဒါကတော့မျိုးရုပ်စစ်တပ်ကိုမြမပြည်ထဲဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါ။ဒီအတွက်မြမပိုင်ကိုကိုကျွန်းကို US စစ်စခန်း150 100 150ငှားဖို့ပါ။မြန်မာနဲ့နှစ်နိုင်ငံကာကွယ်ရေးစာချုပ်ချုပ်ပြီး Federal Army ကိုမြင့်တင်ပါ။စီရေးရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြန်မာအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့ချားလ်စ်မင်းသားကိုလည်း US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးရမှာပဲများမှန်းသိပေမဲ့မ မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတိမ်မထူးနေမထူးဖြစ်နေလို့အစွမ်းကိုရုံမှရက်ဆက်နေကြတာပါပြည်သူတွေကလည်းခေါင်းဆောင်တွေကစားလို့အသက်တွေစည်းကြရမှာသိပေမဲ့ဒီလိုပဲလုပ်ရမှာပါအမြန်ဆုံးစူးစမ်းကြည့်ပေးပါယေရှုတင်ပါတယ်
လူလူရဲ့ဆက်အာနာရှင်စန့်ကျင်လှုပ်ရှားမှုနီလန်ပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တစ်ချစ်တော်ရရှင်တွေအတွက်မေတ္တာတိလက်ဆောင်မြတ်သခင်လေးတစ်ပုဒ်နဲ့ဖြော်ပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့တော်ရရှင်ကိုမြတ်တာဒီလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါရှင်။တော်ရရှင်ဒီအားလုံးနဲ့ဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထူးအင်တင်တီးဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ်
။အိုညီလေးရေယုံကြည်ချက်နဲ့တရှိခြင်းကတောင်းဆိုပါမင်းပြတ်တဲ့တဲ့ကိုကိုလေးကိုရအတေချာစဉ်းစားလို့ရတောင်းလို့ရစူးစမ်းကြတဲ့အခါမင်းအတာစိတ်ကိုမီးပုံရှုံနိုင်မှာဘုံကြီးလေးရေအတာလုံးပေါ်ကတာပြောလိုက်ကြောင်းနေပေါ်ရှစ်တဲ့ရဲ့ပြေးဝါတဲ့နေ့တွေပဲကိုမြင်ပြီးပါအမှန်တရားတွေသာပဲမှရင်တို့တိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစံတော်နိုင်မှာလုံချီပါမှတရားရိုးသားဆုံးသူရှာဒုက္ခနဲ့ရင်ဆိုင်နိုင်တုံလုံးသူဟုတ်လားလုံချီပါမှတရားရိုးသားဆုံးသူရှာကောင်းဆုံးကိုရှာဖွေပေးဆန်းနိုင်မှာမြင့်တဲ့လောကကြီးသာယာဖို့ကောင်းသောရည်စက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်သွား
သွေးပြင်စုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေစင်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာတွားပြီးနားထောင်နိုင်ပါရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကျမ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဘုံကြီးလေးရေအနာလုံးပေါ်ဟုတ်တာပြောလိုက်ကြောင်းနေပေါ့ရှစ်တဲ့ရဲ့ပြေးဝတဲ့နဲ့ဒီပေကိုမြင်ပြီးပါအမှန်တရားတွေကပဲမှရင်တွေကိုတိုက်ခိုက်ကြတဲ့အခါ
မင်္ဂလာသတင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു သုတညစီဘူးသတင်းတွေတဲကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညီညီလင်းကတင်ဆက်ပေးထားပါတယ်ဒီနေ့မှာတော့ကမ္ဘာပေါ်ကဒုက္ခသည်တွေအတွက်ကူညီနေတဲ့ UNHCR လို့ခေါ်တဲ့ဖွဲ့စည်းအကြောင်းပြောပြပေးပါမယ်
This is a true humanitarian tragedy, a disaster that brings all sorts of protection needs for these women, for the men, and for the children.
UNHCR လို့ခေါ်တဲ့ United Nations High Commissioner for Refugees ကိုမြန်မာလိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံလို့ပြောကြပါတယ်။ UNHCR ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့ပြည်ရင်းပဋိပက္ခတွေ၊စစ်ပွဲတွေ၊အကြမ်းဖက်မှုတွေ၊လူအခွင့်အရေးချိုးဖောက်ခံရမှုတွေကြောင့်မိမိအိမ်၊မိမိရရွာဒေသနဲ့မိမိတိုင်းပြည်ကနေထွက်ပြေးကြရတဲ့ဒုက္ခတွေကိုအသက်လုံခြုံရေး၊နေရေး၊စားရေး၊ကျန်းမာရေးနဲ့ပညာရေးပါမကျန်ကူညီထောက်ပံ့ဖို့လှုံ့ဆော်နေတဲ့ကုလသမဂ္ဂလက်ရောက်ခံအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ UNHCR ကိုဒုတိယကမ္ဘာစစ်ကြီးအပြီးအိုးအိမ်မဲ့ဖြစ်သွားကြတဲ့တန်းနဲ့ချီတဲ့ဥရောပကလူတွေအတွက်ကူညီမှုတွေပေးနိုင်ဖို့1950ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။တတန်းအနှစ်80ဒေါ်လာပြီဖြစ်တဲ့ဒီအဖွဲ့အစည်းကြီးဟာအခုချိန်ထိကမ္ဘာအနှံ့ငါဒုက္ခသည်တွေကိုကူညီနေသေးပါပဲလို့ဆိုပါတယ်။နောက်ဆုံးရထားတဲ့ချက်လက်တွေအရတော့ UNHCR အနေနဲ့မိမိနေထိုင်ရာနိုင်ငံကနေနီးစပ်ရာအိမ်နီးချင်းနိုင်ငံကိုထွက်ပြေးခိုလုံနေကြရတဲ့ Refugee လို့ခေါ်တဲ့ဒုက္ခသည်ပေါင်း26တန်းကျော်မိမိနိုင်ငံတွင်မှပဲဘေးလွတ်ရာကိုလှည့်လည်ပုံအောင်နေရတဲ့ internally displaced people လို့ခေါ်တဲ့ပြည်ရင်းအခြေအနေမဲ့ဒုက္ခသည်46တန်းနီးပါတိုင်းတစ်ပါးမှာခိုလွန်ခွင့်လိုအပ်နေတဲ့ asylum seeker လို့ခေါ်တဲ့သူပေါင်းတစ်တန်းနီးပါနဲ့နိုင်ငံမဲ့နေသူတွေဒုက္ခသည်ဘဝကနေကိုယ့်ရရွာနိုင်ငံအီးချမ်းလာလို့ကိုယ့်ရရွာဒေသကိုပြန်ချမဲ့သူတွေအလုံးအတွေ့ကူညီဆောင်ရွက်ပေးနေရပါအခုလက်ရှိမှာတော့ UNHCR ရဲ့ဝန်ထမ်းပေါင်း 18,324 ဦးဟာနိုင်ငံပေါင်း 135 နိုင်ငံမှာတာဝန်ယူလုပ်ကိုင်ဆောင်ရွက်နေကြပါတယ်ဆက်စချင်းတစ်နှစ်ဘတ်ဂျက် American Dollar 3 သိန်းနဲ့စတင်ခဲ့တာကနေ2019ခုနှစ်မှာတော့တစ်နှစ်ကိုဘတ်ဂျက်ငွေ American Dollar 8.6 တန်းအထိသုံးစွဲနိုင်ရပါတယ်UNHCR အနှစ်80ပြည့်ဖြစ်တဲ့2020ခုနှစ်ရောက်တဲ့အချိန်ကမ္ဘာပေါ်ကဒုက္ခသည်ပေါင်းတန်း90ရဲ့ဘဝတွေကိုကောင်းမွန်ဖို့အတွက်ကူညီနိုင်ခဲ့တယ်လို့ UNHCR ကဆိုပါတယ်။ UNHCR ရဲ့ရုံးချုပ်ကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိပါတယ်။အီတလီနိုင်ငံသားဖီလီပိုဂရန်နီကတော့လောလောဆယ် UNHCR ရဲ့ကော်မရှင်မင်းကြီးအဖြစ်တာဝန်ယူနေပါတယ်။UNHCR ရဲ့ရထားကျဘတ်ဂျက်ငွေအများဆုံးထည့်ဝင်နေတဲ့ထိပ်တန်း၅နိုင်ငံကတော့ American ပြည်အောင်စု၊ဥရောပသမဂ္ဂ၊ဂျာမနီ၊ UK နဲ့မြောက်ပိုင်း Ireland ၊ဂျပန်နိုင်ငံတို့ဖြစ်ကြပါတယ်။27ရာစုတဲ့ UNHCR အနေနဲ့အများဆုံးအကူအညီပေးခဲ့ရတဲ့နေရာဒေသတွေကတော့ပဋိပက္ခတွေရှိနေတဲ့အာဖရိကနိုင်ငံတွေ၊ကမ္ဘာအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့အာရှနိုင်ငံတွေဖြစ်ပါတယ်။အာရှပစိဖိတ်ဒေသမှာတော့ကြီးရှုမှုကူညီမှုပေးနေရတဲ့ဒုက္ခသည်ပေါင်း8တန်းနီးပါးရှိပြီးအဲ့ဒီထဲမှာအာဖဂန်နစ္စတန်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကအများဆုံးပါဝင်ပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါဖေဗရီတရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ဟာကုလသမဂ္ဂနဲ့နိုင်ငံတကာကနေတားမြစ်နေတဲ့ကြားကပဲမြန်မာပြည်သူတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေကိုခုချိန်ထိဆက်လက်လှုံ့ဆော်နေစေပါအခုလိုအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးရသူရာနဲ့ချီရှိနေတဲ့ကြားကပဲမြို့ရော်အတော်များများမှာပြည်သူတွေဆက်ပြီးဆန္ဒပြနေကြပါလေနိုင်ငံတော်ဆန္ဒပြမှုတွေမှာတေဆုံးရသူ900ကျော်ရှိနေပြီဖြစ်ပြီးအဖမ်းဆီးခံရသူက3000ကျော်ရှိနေပါပြီမြန်မာစစ်တပ်ကကရင်ပြည်နယ်ထဲက KNU တပ်မဟာငါထိမ့်ချုပ်တဲ့ဖာပုံခဲနဲ့ဒူပလာယာခရိုင်တွေကိုလေကြောင်းနဲ့တက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတယ်လို့ KNU ပြောခွင့်ရက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တင်းကြီးတင်းကျပ်ထဲတုံ့ပြန်မှုတွေကိုတရုတ်နဲ့ရုရှားနိုင်ငံတွေကဟန်တားနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ American နဲ့ Democracy ထွန်းကားတဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်ပြီးဖိအားတွေပေးနေပေမဲ့ကမ္ဘာအခြေဆုံးဒီမိုကရေစီအိန္ဒိယနိုင်ငံကမြန်မာစစ်အာဏာပိုင်တွေကိုဘာကြောင့်ကူးတဲ့ပိုးပြီးပြင်းပြင်းထန်ထန်မရှုံချရတယ်လဲဆိုပြီးမေးခွန်းတွေထုတ်တာခန့်နေရတာပါတနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးရန်ရဲ့မျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်ကြကြည့်ကြပါလို့ကျွန်မခင်ဗျတက်ပါ။
This program has